မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဇူလိုင်လ14မှာကွန်ပျူတာအတွက် crash မဲ့ Halo 3 game ဆိုတဲ့သတင်း WhatsApp နဲ့ Craft Chess လုပ်နိုင်မဲ့ Facebook Messenger လုံဆောင်ချက်ဆိုတဲ့သတင်း Grade 1မှာ Grade 11များအတွက် Video သင်ခန်းစာများလေ့လာနိုင်မဲ့ Warzone Mobile Application ကိုမိတ်ဆက်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ဇူလိုင်လ14ရက်မှာကွန်ပျူတာအတွက် trash မဲ့ Halo 3 game ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Halo 3ဟာ The Master Chef Collection တစ်စိတ်တစ်ပိုင်းအဖြစ်ဇူလိုင်လ14ရက်မှာကွန်ပျူတာအတွက် trash ပါမယ်။ကွန်ပျူတာကနေကစားလို့သူတွေက Microsoft Store ဒါမှမဟုတ် Steam ကနေ Halo 3ကိုကစားနိုင်ပါမယ်။ Xbox Game Pass လာစင်ကြေးပေးသွင်းသူတွေကအခမဲ့ကစားနိုင်ပါမယ်။ကွန်ပျူတာအတွက် Halo 3နဲ့အတူ Halo Combat Evolved Halo 2နဲ့ Halo Reach တို့ trash ထားပါတယ်ဂိမ်းဖန်တီးသူ343 Industry ကတော့နောက်ပိုင်း Halo 3 ODST နဲ့ Halo 4တို့ကိုဖြန့်ချိပါမယ် Halo 3 game ကမူရင်း Halo game တွေရဲ့နောက်ဆုံးအခန်းဖြစ်ပါတယ် Halo 3က game ရဲ့နာမည်ကျော်အစိတ်အပိုင်းဖြစ်ခဲ့ပြီးတော့မြေပုံပေါ်လက်နက်နဲ့ယာဉ်တွေကိုစိတ်ကြိုက်ပြုပြင်နိုင်အောင်ပြုလုပ်ပေးထားပါတယ်343 Industry ကတော့မျိုးဆက်သစ် Halo Infinite game ကိုဒီလနှောင်းပိုင်းမှာမိတ်ဆက်ဖွယ်ရှိပါတယ် Microsoft ကဇူလိုင်လ24ရက်မှာမျိုးဆက်သစ်ဂိမ်းပေါင်းများစွာနဲ့ Halo Infinite game တွေကိုထုတ်ဖော်မိတ်ဆက်ဖို့ Xbox Game Studio ကဖန်တီးသွားပါမယ်ဆက်လက်ပြီး WhatsApp နဲ့ Craft Chess လုပ်နိုင်မဲ့ Facebook Messenger လုံဆောင်ချက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Facebook ဟာ Facebook ရဲ့အခြား app တွေမှာ WhatsApp ကိုထည့်သွင်းဖို့စီစဉ်နေပါတယ် Facebook Messenger နောက်ဆုံး version မှာသက်သေတချို့တွေ့တယ်လို့ WA Better Info ကဖော်ပြခဲ့ပါတယ် Facebook Messenger နဲ့ WhatsApp သုံးစွဲသူတွေကိုပေါင်းစည်းပေးမယ်ကာလရှည်စီမံကိန်းရဲ့ကနအူးခြေလန်းဖြစ်လာနိုင်ပါတယ်။ဝန်ဆောင်မှုနှစ်ခုအကြားကွာခြားချက်က WhatsApp ကစကားပြောထားတဲ့အချက်အလက်တွေကို end-to-end encryption ကြော်ညာလဲမပါဝင်တဲ့သိမ်းဆဲပါတယ်။ WhatsApp ကိုထုတ်ပုံတစ်ခုထဲမှာပဲသုံးနိုင်ပါတယ်။ Facebook Messenger ပေါ်က local database ပေါ်ကစီယာနဲ့ဖန်တီးထားတဲ့ရည်ညွှန်းမှုတွေက message နဲ့ဝန်ဆောင်မှုကိုစီမံပေးတယ်။ Facebook Messenger ပေါ်မှာ WhatsApp ပါဝင်လာတဲ့အခါဘယ်လိုလုံဆောင်ချက်တွေပါဝင်မလဲဆိုတာကိုဖော်ပြပေးပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Grade 1မှ Grade 11များအတွက် Video သင်ခန်းစာများလေ့လာနိုင်မယ်။ Warzone Mobile Application ကိုမိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Strategy First Education Group မှစီစဉ်တဲ့ Warzone Mobile Application ကိုဇူလိုင်လ20ရက်မှစတင်အသုံးပြုနိုင်တော့မယ်လို့လည်းသိရပါတယ်။အခြေခံပညာကျောင်း Grade 1မှ Grade 11မှတက်ရောက်နေတဲ့ကျောင်းသားကျောင်းသူတွေအတွက်ဝါရင်အတွေ့အကြုံရှိဆရာကြီးဆရာမကြီးများတင်ကြားထားတဲ့ဗီဒီယိုသင်ခန်းစာတွေကို Warzone Mobile Application မှာတဆင်လွယ်ကူစွာလေ့လာနိုင်မှာပဲဖြစ်ပါတယ်။အဆိုပါ App ကိုတနိုင်ငံလုံးရှိအဆိုရကျောင်းများဖုံးတော်ကြီးတင်ပညာရေးကျောင်းများနဲ့ပရာဟိတကျောင်းများမှာတင်ကြားပြသပေးနေတဲ့ဆရာဆရာမတွေအတွက်အခမဲ့အသုံးပြုနိုင်အောင်စီစဉ်လှူဒန်းပေးသွားမှာဖြစ်ပြီးတော့ App မှာအင်္ဂလိပ်စာဖတ်စာအုပ်အသံဖိုင်တွေကိုအခကြီးငွေပေးရမလို့ပဲနဲ့အခမဲ့နားထောင်အသုံးပြုနိုင်မှာပဲဖြစ်ပါတယ်။ပညာသင်နှစ်တစ်နှစ်အတန်းတန်းစာအတွက်မူလရန်အဆင့်ကို3000ကျပ်အလယ်ရန်အဆင့်ကို9000ကျပ်နဲ့အထက်တန်းအဆင့်ကို19000ကျပ်စတင်မှဖြစ်ပြီးတော့မူလရန်နဲ့အလယ်ရန်တွေအတွက်ယခု3လမှာအင်္ဂလိပ်စာအတန်းတွေကိုသာစတင်လေ့လာနိုင်မှာပဲဖြစ်ပါတယ်။အသေးစိတ်ကိုဖုန်း3966539331 3969539339 3969839334ကိုဆက်သွယ်မေးမြန်းနိုင်မှာပဲဖြစ်ပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနည်းနဲ့လဲကျန်းမာရေးနဲ့အာသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝင်းမို့ပါ။